နိုင်ငံကငွေကြေးခေါ်ဟာချမှုစောက်ကြည့်ရေးယူရေးဖွဲ့ FATF ကမြန်မာနိုင်ငံကိုအမြင့်မဲ့စည်းရင်သတ်မှတ်လိုက်ပြီးတဲ့နောက်ကျပ်ငွေနဲ့ဒေါ်လာလဲလုံးပေါ်ကောလာဟလသတင်းတွေအမျိုးမျိုးထွက်နေပြီးကျပ်ငွေတန်ဖိုးထက်ကြဆဲမှာကိုပြည်တွင်းစီးပွားရေးအတိုင်းဝိုင်းကစိုးရိမ်နေကြပါတယ်။ကျပ်ငွေတန်ဖိုးအစမတကျဆင်းနေပြီးဆိုပြီးကောလာဟလတွေပြီးခဲ့တဲ့ရက်ပိုင်းကထွက်ခတ်ပေးမဲ့အပြည့်ဈေးကွက်မှာတော့ကျတဲ့ဈေးနဲ့လက်တွေ့အရောင်းဝယ်မရှိသေးတဲ့အကြောင်းပြည်တွင်းလုပ်ငန်းရှင်တွေနဲ့ငွေလဲလုပ်ငန်းလုပ်ကိုင်သူတွေကပြောကြပါတယ်။ဒီနေ့ဟိန္ဒူဘာသာဝင်တွေရဲ့ရိုးရွာဒေဝါလီနေ့ခေါ်ဒီပါဝလီနေ့ရုံးပိတ်ရဖြစ်တာကြောင့်မနက်ဖြန်ငွေကြေးဈေးကွက်အခြေအနေကိုစီးပွားရေးလုပ်ငန်းရှင်တွေကစောင့်ကြည့်နေပါတယ်။ဘူဘန်ကတော့ပြည်သူတွေကြစိုးရိမ်လွန်ကဲတာငွေကြေးဈေးကွက်မတိမငြိမ်ဖြစ်အောင်လုပ်တာတွေရှိခဲ့ရင်အရေးယူမယ်အကြောင်းသတိပေးထားပြီး FATF ရဲ့အမည်မဲ့ဆင်းကနေတနေ့တွင်လွတ်မြောက်အောင်ဆောင်ရွက်မဲ့ action plan တွေချမှတ်ထားတယ်လို့လည်းဆိုပါတယ်။ဒီလိုအမိမက်ဆီရဲ့အသွင်ခံရတာကြောင့်မြန်မာနိုင်ငံပေါ် FATF အဖွဲ့ဝင်38နိုင်ငံနဲ့ဥရောပကောင်စီနဲ့ပင်လယ်ခွေပူးပေါင်းကောင်စီအဖွဲ့နှစ်ခုကစီးပွားရေးအရေးယူခြင်းနဲ့ဆိုရင်အရေးယူတာတွေလုပ်လို့ရပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာဘဏ်တွေအကြားငွေကြေးဖလှယ်မှုလုပ်ငန်းတွေပေါ်အသေးစိတ်စီစစ်တာတွေတိုးမြင့်ပြီးတော့လည်းလှုပ်လာနိုင်ပါတယ်ဒါကြောင့်လည်းပြည်ပနဲ့ Digital နေရကုန်တန်ဖိုးပေးချေတာငွေလဲပြောင်းလာတွေထိခိုက်မှုကိုလုပ်ငန်းရှင်တို့ကစိုးရိမ်နေကြပါတယ်စစ်ကောင်စီဘက်ကတော့မြန်မာနိုင်ငံအရင်2012နဲ့2016ခုနှစ်တွေကလည်း FATF ရဲ့အမီမဲစရင်တဲကိုရောက်ဖူးပြီး FATF ရဲ့စုံဖြတ်ချက်ကနိုင်ငံရေးယူရချက်နဲ့လောက်တာဖြစ်တယ်လို့တုံ့ပြန်ထားပါတယ်